ီဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမနေရာကိုဆက်ခံမဲ့သူရွေးချယ်မဲ့ကိစ္စမှာတရုတ်နိုင်ငံကဂျောင်းဝင်ဆွဲဖက်တာမျိုးမလုပ်ဖို့အိန္ဒိယနိုင်ငံဒရန်ဆာရာမျိုးအခြေစိုက်တိဘက်အရေးလှုပ်ရှားသူတွေကတင်းငွေနေမှာပြောကြားလိုက်ပါတယ်ဒီလိုလောက်ခွင့်မရှိဘူးလို့လဲတိဘက်လူငယ်ကွန်ရဲ့ဥက္ကဋ္ဌကွန်ပိုဒွန်တပ်ကပြောပါတယ
်ဂေါင်းဂေါင်းတင်းကြရဟီဟဲ इसकी वजह से क्योंकि गवर्नमेंट ये कह रही है
ဒါကလုံးဝတရားမဝင်ပါဘူး People Republic of China လို့ခေါ်တဲ့တရုတ်အစိုးရဟာဖျားမဲ့တွေဖြစ်ပါတယ်တိဘက်ခေါင်းဆောင်လာမာအစ်စ်ရွေးချယ်ပွဲလုပ်ငန်းစဉ်ဟာဘုရားဘာသာအရာရောတိဘက်ယဉ်ကျေးမှုအရာပါဆန့်ရွံ့နေတာမို့တရုတ်အစိုးရအနေနဲ့ဝင်ဆက်ခွင့်မရှိပါဘူးလို့သူကပြောသွားတာပါတရုတ်အစိုးရဟာသူတို့ကွန်မြူနစ်တပ်တွေ1950မှာတိဘက်နယ်မြေထဲဝင်ရောက်သိမ်းခဲ့ခြင်းကစလို့တင်းကျပ်စွာအုပ်ချုပ်ခဲ့ပြီးဘုန်းတော်ကြီးဒလိုင်လာမကိုလည်းအန်ဒီယန်ရှိတဲ့ခေါင်းဆောင်အဖြစ်စောင့်ကြည့်လာခဲ့တာပါ1959မှာတိဘက်တွေရဲ့မအောင်မြင်တဲ့အုံကြွားဆန့်ကျင်မှုအပြီးဒလိုင်လာမနဲ့အိန္ဒိယကိုထွက်ပြေးခဲ့ရပါတယ်ဒလိုင်လာမပြီးရင်ဒုတိယအဆင့်မြင့်ဆုံးတန်ချန်လာမဆိုတဲ့ဖုန်းတော်ကြီးတစ်ပါးကိုတရုတ်အစိုးရကခံထားပေမဲ့ဒါဟာလာမအတုဆိုပြီးတိဘက်တွေကလက်မခံပါဘူးတိဘက်တွေစိုးရိမ်နေတာကတော့ပြည်ပအခြေစိုက်တိဘက်တွေရွေးလိုက်တဲ့ဒလိုင်လာမအစ်စ်နဲ့တရုတ်အစိုးရကတင်မြှောက်လိုက်တဲ့ဒလိုင်လာမအစ်စ်ဆိုပြီးနှစ်ဦးဖြစ်လာရင်လက်ရှိဒလိုင်လာမကိုဆက်ခံမဲ့ကိစ္စမှာတိဘက်ဗုဒ္ဓဘာသာဝင်တွေကြားနှစ်ချမ်းကွဲသွားလိမ့်မလားဆိုတာပဲဖြစ်ပါတယ်ခင်ဗျာ